သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်များယနေ့ဧပြီလ10ရက်တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများယူဆောင်ွေတွင်စံချိန်တွင်မိုးရွာသွန်းမှုလျော့နေလားယူဆောင်ွေတွင်စံချိန်တွင်မိုးရွာသွန်းမှုကြောင့်ပျက်စီးဆုံးရှုံးမှုကိုရည်ကြီးရည်ရှမ်းမှုလျော့နေသွားသောကြောင့်အခဲဖြတ်ရစီစဉ်နေပါသည်စင်နီမျိုးနောက်ဖက်ရှိဟော့စပရီမြစ်သည်ဧပြီလ6ရက်စနေနေ့ညနှောင်းပိုင်းတွင်မြောက်ဘက်ရစ်ချမန်တွင်အထူးရည်ကြီးရည်ရှမ်းမှုအဆင့်အထွတ်ထိပ်သို့ရောက်ရှိခဲ့ပါသည်မိုးရွာသွန်းမှုလျော့နေသာပြီးဤကြာစင်တာတာကြောင့်အာနာပိုင်တွေကရှင်းလင်းမှုတွေစတင်လှုပ်ဆောင်နေတယ်လို့ပြောဆိုပါတယ် SES State Emergency Services စေနာဝန်ထမ်းများသည်စနီတောင်ဘက်ရှိ Illawarra တွင်ဧပြီလ9ရက်တနင်္ဂနွေနေ့တွင်မုန်တိုင်းတန်ကြောင့်ပျက်စီးသွားသောနေ58လုံးကိုတွေ့ရှိခဲ့ပြီး28လုံးမှာရေနှိမ့်မြုပ်ခဲ့ပြီး14လုံးမှာလူနေလို့မရတော့ဘူးလို့ယူဆနေပါတယ်Illawarra တွင်နေထိုင်သူတို့ကအချိန်တွင်မြင်းမြတ်အင်းမြန်စွာကြီးထွားလာသည်ကိုပြောဆိုပါသည်။ဘိုးလီဝစာဌာနကိုလည်းကြည့်လိုက်တော့ရာသီဥတုကရှင်းနေတာအရန်မြန်နေပုံရပြီးအဆင်ပြေမယ်လို့ထင်ခဲ့ပါတယ်။ပတ်ကွဲတာတစ်ခုဖြစ်ခဲ့တယ်။အဲ့ဒီအချိန်မှာရေဟာဂယ်ရီရဲ့အိမ်ကိုဖျက်ပြီးလမ်းကိုလည်းဖျက်ဆီးသွားပါတယ်။စူပါမားကတ်များဓာငွေဒေါ်လာ10သန်းပေးဆောင်ရနိုင်စူပါမားကတ်များသည်အစားအသောက်နှင့်ကုန်စုံဆိုင်ကုတ်ကိုပြန်လည်သုံးသပ်မှုတွင်ပြုလုပ်ထားတဲ့အကြံပြုချက်အသေးအရကုတ်ကိုမလိုက်နာတဲ့အပြုမူတွေအတွက်ဒေါ်လာ10သန်းထိဒဏ်ရိုက်ခံရနိုင်ပါတယ်။အယ်ဘနီစီအစိုးရသည်စူပါမားကတ်များသည်ကုန်ပစ္စည်းပေးသွင်းသူများနှင့်မိခဲ့သူဆက်ဆံပုံကိုအုပ်ချုပ်တဲ့စန္ဒအလျောက်အစီအစဉ်နဲ့ပတ်သက်လို့Labor Competition Minister Wen Jihao Craig Emerson ရဲ့ကြားဖြတ်အစည်းအဝေးခန်းစာကိုဧပြီလ9ရက်ကထုတ်ပြန်ခဲ့ပါတယ်။သုံးသပ်ချက်သည်စူပါမားကတ်များကိုအတင်းအကျပ်ခွဲပစ်ခြင်းအားမထောက်ခံတော့လဲဒေါက်တာ Emerson က not effective ဟုဖော်ပြထားတဲ့လက်ရှိကုတ်ကိုနှစ်စဉ်ဒေါ်လာ5ဘီလီယံကျော်ရှိသောစူပါမားကတ်များအတွက်မဖြစ်မနေလှုပ်ဆောင်ခိုင်းရန်အကြံပြုထားပါတယ်။အဲ့ဒီထဲမှာ Gold, Woolworth, Aldi နဲ့ IGA အမှတ်တံဆိပ်ပိုင်ရှင်များနဲ့ Medcare တို့ပါဝင်ပါတယ်။အဆိုပြုထားသောအပြောင်းအလဲများအောက်တွင် Australian Competition and Consumer Commission ACCC သည် Gold ကိုအတင်းကျပ်ပြုလုပ်ပြီးဒဏ်ငွေဒေါ်လာ10သန်းထိသို့မဟုတ် Supermarket တစ်ခုရဲ့နှစ်စဉ်လဲပတ်မှုရဲ့ဆေးရဂိုင်းနှုန်းသို့မဟုတ်ချိုးဖောက်မှုတစ်ခုစတင်ပြုလုပ်သည့်အချိန်မှစ၍အချို့မြတ်မှသုံးစကိုပေးဆောင်ရန်ပြဋ္ဌာန်းမှဖြစ်ပါသည်။လွန်ခဲ့တဲ့နိုဝင်ဘာလတွင်ထုတ်ပြန်ခဲ့သော2022-23အတွက် Food and Grocery Code နှစ်ပတ်လည်အစည်းအခမ်းအရကိုယ်စိုးတရားဝင်တိုက်ကြားချက်၅ခုသာရှိပြီး2020-22ခုနှစ်အကြာဘန်ဒါရေးနှစ်များတွင်စူပါမားကတ်ကြီးကိုတိုက်တန်းမှု၄ခုပြုလုပ်ခဲ့တာကိုတွေ့ရှိရတယ်လို့ဆိုပါသည်။အရှိလေပိုင်းအချမ်းပေးပုတ်ကိုဩစတြေးလျကာဝေးတပ်ဖွဲ့ရဲ့အကြီးအကဲဟောင်းတဦးကဣသရေလကြောင့်တိုက်ခိုက်မှုတွင်ဩစတြေးလျရဲ့အကူအညီပေးရေးလုပ်သားဇိုမီဖရန်ကန်သေဆုံးခဲ့မှုနဲ့ပတ်သက်လို့ဖက်ဒရယ်ဆိုအားရဲ့အထူးအချမ်းပေးဖြင့်ခန့်အပ်လိုက်ပါတယ်။ဂါဇာရှိဝေါ်လ်စင်ထရယ်ကစ်ချင်လုပ်သားခုနှစ်ဦးသေဆုံးခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်ကဣသရေလတုံ့ပြန်မှုအပေါ်အချမ်းများများပေးမည်ဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးပန်ဒီဝန်ကကြေညာခဲ့ပါတယ်။ရပနီစီအစိုးရသည်ဇိုမီဖရန်ကန်သေဆုံးမှုအတွက်ခနာဦးအစ္စရေးတုံ့ပြန်မှုကိုဝေဖန်ပြီးနောက်ဩစတြေးလျအစိုးရအချံပေးအရာရှိနှင့်ထိတွေ့ဆက်ဆံရေးအတွက်၎င်းရဲ့မျှော်လင့်ချက်များကိုဩစတြေးလျကရှင်းလင်းပြခဲ့ကြောင်းအထက်လွှတ်တော်မှဝန်ကပြောဆိုပါတယ်။လေတပ်ဦးစီးချုပ်မာရှယ်ဘစ်စကင်သည်လွတ်လပ်သောစုံစမ်းစစ်ဆေးမှုများပြုလုပ်ရန်စီစဉ်မှုများလုံငန်းလေပတ်မှုဖြစ်ရများအတွက် IDF မူဝါဒနှင့်လုံထုံးတုံနေများနှင့်တာဝန်ရှိသူများကိုစီရင်ပြုစုရန်ရန်တရားများအပါအဝင်ကိစ္စရများအတွက်အ အကြံပေးရန်မျှော်လင့်ထားပါလိမ့်အတိုက်ခံနိုင်ငံခြားရေးပြောရေးဆိုခွင့်ရှိသူကဣသရေလသည်တာဝန်ခံမှုရှိကြောင်းပြောဆိုအတိုက်ခံနိုင်ငံခြားရေးပြောရေးဆိုခွင့်ရှိသူဆိုင်မန်ဘာမင်ဟမ်ကဣသရေလရာရှိနှုတ်ကိုယာဒူးမရက်ဆဲရန်ဣသရေလအစိုးရရဲ့ဆုံးဖြတ်ချက်သည်အကူအညီပေးရေးလှုပ်ရှားခွင့်အုပ်အသက်ခံရပြီးနောက်ဣသရေလရဲ့တာဝန်ခံ၃ဦးကိုပစ်တင်ဆုံးချခြင်းဖြစ်တယ်လို့ပြောဆိုပါတယ်။ Australia Zomi Frankum အပါအဝင် World Central Kitchen လှုပ်သားများသိဆုံးခဲ့တဲ့ဂါဇာတိုက်ခိုက်မှုနဲ့ပတ်သက်လို့ Israel ကာကွယ်ရေးတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုများတွင်အထူးအချက်ပေးတူကို Australia နိုင်ငံခြားရေးဝန်ကြီး Penny Wong ကခန့်အပ်လိုက်တဲ့အကြောင်းအတည်ပြုပြောကြားပါတယ်။ Israel ဆိုရသည်နိုင်ငံတကာဥပဒေကိုချိုးဖောက်တယ်လို့ယုံကြည်မှုရှိမရှိမေးမြန်းရာတွင် Mr. Birmingham က၎င်းသည်တရားစီရင်ရေးနှင့်ပတ်သက်လို့အရေးအချင်းမပြည့်မီသလိုအချက်အလက်များကိုလက်ဝဲမရှိတဲ့အတွက်ကြောင့်ပြောကြားရရင်းဆိုခဲ့ပါတယ်။သို့သော Coalition က Zomi Frankum သိဆုံးမှုပေါ်နားလည်သဘောပေါက်မှုနဲ့ပတ်သက်၍ရှင်းလင်းပြသစွာအရေးယူဆောင်ရွက်လိုကြောင်း ABC တို့ပြောကြားသွားပါတယ်။လေးစင်တရင်တူ newslash များပုံမူချသိရန် SPS Language Podcast ကိုသွားနားဆင်ကြည့်ပါသို့မဟုတ်ဝင်ရောက်ကြည့်ရှုပါ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ